နယ်မြေတည်ငြိမ်အေးချမ်းမှုအားနည်းနေတဲ့ရှမ်းပြည်မြောက်ပိုင်းကတိမ်တီမြို့နယ်အတွင်းဘုံပေါက်ကွဲပြီးလူ2ယောက်သေဆုံးခဲ့သလိုကွက်ခိုင်မြို့နယ်အတွင်းမှာလည်းအရသာ2ဦးထိခိုက်ဒဏ်ရာရတာရှိခဲ့ပါတယ်။မနေ့ကဖြစ်ခဲ့တဲ့မြမတပ်မတော်နယ်ရှမ်းပြည်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကြားကတိုက်ပွဲတွေအတွင်းအခုလိုအရသာတွေထိခိုက်သေဆုံးဒဏ်ရာရတာတွေရှိနေတဲ့အခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဒိန်ဒီမြို့နယ်နားဆော့ရွာနဲ့ဆန်လုံးရွာကြားရှိဒရန်းနီးမှာမနေ့ညကဘုံပေါက်ကွဲခဲ့လို့လူနှူးသေဆုံးမှုဖြစ်ပွားခဲ့တယ်လို့ဒိန်ဒီမြို့ကအနှိုင်းမဲ့ကုသိုလ်လူမှုရေးသင်းဝင်ကိုဆိုင်ကုတ်ကပြောပါတယ
်ကျွန်တော်တို့တွားတဲ့အချိန်ကျတော့ကားလမ်းပေးမှထိုးထားပြီးမှဟိုမိုင်းပေါက်တယ်လို့ပဲပြောကြတယ်လေကျွန်တော်တွားတဲ့အချိန်မှာကားဆရာကအဲ့ကားရှိခန်းတော့ဒီတိုင်းမဲ့အတက်ထွက်တော့တာပေါ့နော်ပြီးတော့ဆိုင်ကယ်ဓမ္မကတော့အဲ့တရားနာမှာလဲမှပြေးနေတာပြေးတယ်အဲ့လူကိုဆက်ထုတ်ထုတ်ပြီးမှတခါတည်းကျွန်တော်စေုံပို့ထားတာအဲ့ဒါစိန်ကြီးစေုံကဆရာဝန်တွေကစစ်ချက်တော့ယူထားတယ်က
ဘုံပါကွဲမှုကြောင့်ထိဆုံးသွားတဲ့လူနှုကိုနှိုင်းမဲ့ကုသိုလ်လူမှုရေးသင်းကနေဒိန်ဒီစေုံကိုပို့ဆောင်ခဲ့တာပါတေဆုံးသူကာရမဟာမန္တလေးစာတိဖြစ်ပြီးတော့ဆံငယ်ဓမ္မဟာမြမတမတော်သူဖြစ်ကြောင်းကိုဆိုင်ကိုကဆက်ပြောပါတယ
်တေဆုံးတဲ့လူကမန္တလေးရတရားရဲ့တက်ကတရားလို့ပြောတယ်ဗျဆံငယ်နဲ့တက်ကသူတို့အကောင့်ပေါက်ချလာပေးတာကြတော့ဟိုကြတော့ပြောတယ်မနေ့ကျန်ကသူတို့ကတကြုံမယ်လို့ပြောလို့ကျွန်တော်တို့အကူညီလာတောင်းထားတာ
ဒီဘုံပါကွဲမှုဖြစ်စဉ်မှာဘယ်ဖွဲ့စည်းရဲ့လက်ချက်ဆိုတာအတိမပြုတ်နိုင်သေးပါဘူးဘုံပါကွဲမှုဖြစ်စဉ်အသေးစိတ်ကိုသိရှိဖို့အတွက်တိန်ဒီမြို့နယ်ရဲတပ်ဖွဲ့မှူးရုံးကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်မရရှိခဲ့ပါဘူးမနေ့ကညနေ 9:00 ခန့်ကိုခိုင်မြို့နီးနန်းကွတ်ကြီးရွာနားမှာမြမတမတော်နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL လေတန်းပလောင်တပ်ဖွဲ့ပြန်ကြားရေးတာဝန်ခံဘူမှုတိုင်ကျော်ကအတိပြုပြောဆိုခဲ့ပေမဲ့ဖြစ်စဉ်အသေးစိတ်ကိုတော့မသိရှိဘူးလို့သူကဆိုပါတယ်ကိုခိုင်မြို့နယ်နန်းကွတ်ရွာတိုက်ပွဲတိုက်ခိုက်မှုနဲ့ပတ်သက်လို့တပ်ဆိုင်ရာစစ်ဗျူဟာရုံးရအတိပြုချက်မရသေးလို့အခြေအနေကိုမသိရှိသေးဘူးလို့ကိုခိုင်မြို့နယ်ရဲတပ်ဖွဲ့မှူးရုံးအရာရှိသူကပြောပါတယ်
ကျွန်တော်တို့ကအဲ့ဒီဘက်ကိုလုံချွေးရရှင်နေကတော့ကျွန်တော်ကတွားလို့မရဘူးလေတွားလို့မရတော့ဒီဘက်ကအတူတူတဲ့ဟာကျွန်တော်တို့စီကိုမပေးနိုင်ဘူးခင်ဗျအဲ့ဒီကပေးရင်တော့ကျွန်တော်တို့ကပြောလို့ရတယ်လေလုံချွေးရကအဲ့ဒီဘက်ကတွားတာအရှင်နေမကောက်ဘူးလေကွာ
ကိုခိုင်မြို့နယ်တိုက်ပွဲနဲ့ပတ်သက်လို့တမတော်စစ်ကြောင်းနေနဲ့ပုံမှန်အုပ်ချုပ်မှုကိစ္စကိုဆောင်ရွက်ဖို့လမ်းရှုမြို့ကနေမော်တော်ယာဉ်တွေနဲ့ထွက်ခွာလာစင်မှာကိုခိုင်မြို့နယ်နန်းကွတ်ရွာနဲ့နန်းဖလုံးရွာကိုအရောက် KIU တပ်ဖွဲ့တွေကနေလက်နက်ကြီးလက်နက်ငယ်တွေနဲ့စတင်ပစ်ခတ်တိုက်ခတ်ခဲ့လို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီပြခမှုကြောင့်တမတော်စစ်တီတချို့နဲ့ဒေသခံပြည်သူနှူးထိခိုက်တန်ရာရရှိတယ်လို့လဲတမတော်ကာကွယ်ရေးဦးစီးချုပ်ယုံသတင်းထုတ်ပြန်ရေးဖွဲ့ကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်။မနေ့ကတိန်နီနဲ့ကုခိုင်မြို့တိုက်ခိုက်မှုမှာအရသားတွေလည်းထိခိုက်မှုတွေရှိနေတာပါ။တိန်နီမြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဆိုင်းဝမ်လိုင်းကတော့နှစ်ဖက်တိုက်ပွဲတွေရက်ဆဲပြီးတွေ့ဆုံဆွေးနွေးကြဖို့တိုက်တွန်းထားပါတယ
်။ဒီလူသားတို့တခါမှမလုပ်သိမှဘာလို့ပြောချင်လဲ။ဒီချားထဲမှာဒီပြည်သူတွေကတော့မဲ့ဖြစ်နေကြ။ဒီတစ်ချေဆုံးမမှုလို့လက်ပါပေါ့နော်။တော့ဖက်တာဖြစ်ဖြစ်မတိုင်းလာဖြစ်ဖြစ်ထုံးစစ်ချင်မှုတွေကျွန်တော်ညက်စီဖြစ်နေတာ
။မနေ့ကနမ်သူမြို့နယ်မိုင်းတကြေးရွာနဲ့ပန်ဝါကြေးရွာကမှမြမတမတော်နဲ့ TNL တန်းပလောင်တပ်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်ခဲ့တယ်လို့ TNL ပြန်ကြားရေးတာဝန်ခံဘူမှုတိုင်ကျော်ကပြောပါတယ်။
မင်းကတော့မန္တမြုံနဲ့ပန်ဝါကြီးရနေမှာဖြစ်တယ်။ဒါပေမဲ့အတူတူပြင်းနေမနေ့ကတည်းကအဲဒီနမ်ဒီဖောင်တီတမလို့ပဲကျလင်းနေပြီလေလိုက်လာပြည့်တယ်
ဒီတိုက်ပွဲမှာမြမတမတော်ကစစ်တီတူကြဆုံးခဲ့ပြီးစစ်တီတချို့ထိခိုက်တန်ရာရရှိခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံသတင်းထုတ်ပြန်ရေးဖွဲ့ကနေမနေ့ကသတင်းထုတ်ပြန်ထားပါတယ်။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမန်တုံလာရှိုးကြောင်မဲဒေသဘက်မှာတော့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့မြမတမတော်တို့အကြမ်းမှာစစ်ရေးသိမ်းမှနေဆဲဖြစ်ပြီးတိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ကျေးရွာသားတွေကလည်းစစ်ဘေးလွတ်ရာမြို့ရွာတွေမှာတိမ်းရှောင်နေရတဲ့အခြေအနေမှာရှိပါတယ်ခင်ဗျာ။